ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့ဘာသာရေးဘုန်းကြီးကျောင်းနေဖျားကျောင်းနေမှာခိုးလုံနေကြတဲ့အရက်သား100နီးပါးကိုစစ်ကောင်စီကထိန်းသိမ်းထားပါတယ်။စစ်ကောင်စီအတွက်ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတဲ့အလုပ်တွေကိုလုပ်ပေးနေရတယ်လို့မြို့ခံတွေနဲ့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေက VOA ကိုပြောပါတယ်။မနေ့ကလည်းတိုက်ပွဲတွေဖြစ်ပြီးတော့လမ်းတွေပိတ်ထားတဲ့အတွက်ထိန်းသိမ်းခံထားရသူတွေနဲ့ဆွေမျိုးသားချင်းတွေတွေ့ဆုံခွင့်မရတဲ့အကြောင်းလည်းပြောပြပါတယ်။မိုးပြဲမြို့ဘက်ကအခြေအနေအလိမ်မှပြောပြပေးပါရှင်။
စက်တင်ဘာလ19ရက်မနေ့ကမနက်အစောပိုင်းမြန်မာစစ်တပ်တွေမိုးပြဲမြို့ထဲကိုဝင်လာပြီးမြို့ထဲကစက်တော်ရဖုန်ကြီးကျောင်းနဲ့မွေတော်ဖုန်ကြီးကျောင်းတွေမှာခိုးလုံနေကြတဲ့အရက်သား100နီးပါးကိုအပြင်ထွက်ခွေမပေးဘဲထိမ့်သိမ်းထားတယ်လို့မြို့ကန်နဲ့စစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးဝင်လာခဲ့တာလို့ဒေသခံတို့ကပြောပါတယ
်။လက်နက်ကြီးချတဲ့မြို့တော်ကျောင်းမှာရဲ့တနေရာရဲ့အခုနောက်မြို့ရဲ့နောက်ဖက်တွေစက်တော်ရကျောင်းတနေရာရဲ့ပြီးတော့ကျောင်းမှာကျတော့ဒီဒီကအရင်လက်နက်ကြီးချတဲ့အပုံချွေကုန်တာပေါ့ဒီလူငယ်လူကြီးတွေကချို့ကကျောင်းကိုတဲအိတ်ဆောက်လာတယ်အဲ့လိုမျိုးရှိတာပေါ့နောက်ဆယ်ဦးကျော်လောက်ရှိမယ်ထင်တယ်အဲ့ဒါကိုသူကဒီစစ်သားညကြီးရောက်လာတော့သူတို့အပြင်မထွက်ခိုင်းတော့ပေါ့နော်နောက်စက်ကရကျောင်းမှာပေါ့ဒီသူက60ကျော်80လောက်ရှိနိုင်တယ်ပေါ့နော
်ထိမ့်သိမ့်ခံထားရတဲ့သူတွေဟာစစ်တပ်စားဖို့ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတာတွေလှုပ်ဆောင်နေရတာလို့မိုးပြဲကယ်ဆယ်ရေးအဖွဲ့တာဝန်ခံကအခုလိုပြောပါတယ
်သူတို့စစ်ကောင်စီအတွက်အင်းဗာလေဝတ်စားရှော့ပေးရတာရေနော်မိုးသမင်းချက်ပေးရတာရေနော်ဒီမှာရေတွေရေတန့်တော့လေးပေးရတာဗာညာမျိုးတွေသူတို့အမျိုးတွေလုတ်ပေးနေရတယ်ဗျဟုတ်ကဲ့ဆယ်တော့တော့အကြောင်းမှာထားတယ်လို့ပဲသိရတယ်အိမ်ပြန်ဖက်ပြင်းတဲ့အိမ်ပြန်လာခေါ်တယ်လို့အဲ့လိုမျိုးပြောကြတယ်ဗ
ျဘေးလူရာကိုတင်းရှောင်နေရတဲ့မိုးပြဲမျိုးကန်တူကတော့သူ့ဆွေမျိုးတွေလည်းမျိုးထဲမှာကြမ်းရှိနေပြီးအဆက်အသွယ်ပြတ်တောက်နေတဲ့အကြောင်းပြောပါတယ်ဖန်စီခံထားရသူတွေနဲ့ကြံတဲ့ဆွေမျိုးတွေတွေ့ခွင့်မရသလိုလမ်းတွေလည်းပိတ်ထားတယ်လို့မိုးပြဲဒေသခံတို့ကပြောပါတယ်
။လုံခြုံရေးအခြေအနေရတဲ့ဘလို့မှလည်းတို့ရဲ့လည်းတော်တော်ဆူရင်ကြတော့ပေါ့။နောက်တစ်ခါခါနဲ့ဖမ်းတာလားတတာလားဖြတ်တာလားစီစီမင်းညာလားတတာတွေလည်းတို့ကဒီလိုနဲ့ပဲဆူရင်ကြီးတယ်အော်ဆွေမျိုးတော့ပါမယ်လို့တော့အဲ့လိုမျိုးထင်တာပေါ့နော်ဖုန်းကလည်းဆက်သွယ်လို့ရမရဘူးဖြစ်နေတယ်ကျွန်တော်တို့လည်းဟိုသွားကြည့်မယ်ဆိုရင်လည်းသူကပေးမပြဘူးလမ်းလည်းပိတ်ချထားတယ်လမ်းလည်းတစ်တုံးတွေနဲ့ပိတ်ထားတာကြတော့ဟိုသွားလို့လည်းမရဘူးလာလို့လည်းမရဘူးတဲ့
ညနေပိုင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြမ်းတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့မြို့ကန်နဲ့ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်လောလောဆယ်တော့မိုးပြဲမြို့တွေကနေရာတော်တော်များများစစ်တပ်ကလမ်းတွေပိတ်ဆို့ထားပြီးတွာလာလို့မရတဲ့အကြောင်းလဲဒေသခံတွေကပြောပါဗျ။အရက်သားတွေကိုဖုံးတော်ကြီးကျောင်းထဲမှာထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီဒေသတွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါင်းပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုပြီးစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးထိုးစစ်ဆင်တာတွေမကြာခဏလုပ်နေပါဗျ။မိုးပြဲပြည်သူ့ကာကွယ်ရေးတပ် PDF ကတော့ဖုံးကြီးကျောင်းတွေမှာခိုးလုံနေတဲ့အပြစ်မဲ့ပြည်သူတွေစစ်တပ်ရဲ့တစားကံအဖြစ်ဖမ်းဆီးတာကိုခံနေရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်။